ရန်ကုန်စီပင်သားရရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းသာလိုတော့ပေမဲ့လူထုရဲ့စိတ်ဝင်စားမှုမြင့်တက်မလာဘူးလို့ရွေးကောက်ပွဲဝင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကပြောပါတယ်။ရွေးကောက်ပွဲပေါ်လူတွေစိတ်ဝင်စားပြီးမဲပေးလာအောင်တက်ဆိုင်ရာတာဝန်ရှိသူတွေကစီပင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်သင့်တယ်လို့လည်းထောက်ပြကြပါတယ်။ကိုကောင်းဆန်ဟိန်ကအပြည့်စုံတင်ပြမှာပါရှင်။
ရန်ကုန်စီပင်ရွေးကောက်ပွဲကိုမကြာခင်ရပိုင်းမှာကျင်းပကြတော့မှာမို့ကိုယ်စားလှယ်တွေဟာမဲဆန္ဒအလိုက်မဲဆွယ်စီယုံရေးတွေကိုအကျိတ်အနဲ့ပြုလုပ်နေကြပါပြီ။နေ့စဉ်ပြည်သူလူထုရဲ့နေထိုင်စားသောက်ရေးတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့စီပင်သားရေးဌာနရွေးကောက်ပွဲကိုမတ်လ30ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်တဦးဖြစ်တဲ့ကိုအောင်ခန့်ကတော့ပြည်သူလူထုကိုရွေးကောက်ပွဲအသိပညာပေးမှုအားနည်းနေတယ်လို့အခုလိုပြောပါရယ်
။ကျွန်တော်အခုဒီမှာလဲတန်းကရောက်နေပြီပေါ့နော်ကျွန်တော်နောက်မှာပဲရှိရဒီလူတပုံကြီးရခင်ဗျာကျွန်တော်ရွေးကောက်ပွဲလုပ်နေမှတော့သိတာမဟုတ်ကြဘူးခင်ဗျာကျွန်တော်တို့အများစုကလည်းဟိုသိထားရဲကျွန်တော် data ရဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲမှာလူတို့ရဲ့ဆယ်ရာခိုင်နှုန်းတော့မရှိဘူးပေါ့နော်အတိတ်တရားရှိကြတယ်ဆိုတာဒီရွေးကောက်ပွဲအကြောင်းကျွန်တော်အနေနဲ့ပြုလုပ်တဲ့အခါမှာလည်းလောတယ်ဆိုတော့ကျွန်တော်သိရတယ်မဲဆွယ်ကာလလည်းတစ်လဆိုတဲ့အတွက်နေပါတယ်ခင်ဗျာနောက်ဟိုကျွန်တော်တို့အနေနဲ့ကပေါ့နော်ကိုယ်စားလှယ်လောင်းနေနေရတော့ခင်ဗျာရတဲ့အချိန်မှာရအောင်ကျွန်တော်တို့ကတော့ဟိုဟာအခွင့်အရေးယူရမှာပေါ့နော်တို့တော့လည်းမှန်ပါတယ်ဗျပြည်သူလူထုကိုကျွန်တော်အသိတရားပေးရမှာအားနည်းပါတယ်ဘာလို့လဲဆိုလို့ရှိရင်ခင်ဗျဒီလိုမျိုးရွေးကောက်ပွဲလုပ်တယ်ဆိုတာကျွန်တော်အနေနဲ့ထုံးစံရရလဲနှစ်ခါသုံးခါဒီလောက်ပဲရှိသေးတယ်ဆိုတော့ကြတော့လူထုအနေနဲ့မဲပေးရမယ့်တာဝန်မဲပေးရမယ့်အသိတရားမဲပေးတော့မှစီပင်ရွေးကောက်ပွဲဆိုတာဘာအတွက်လဲဆိုအောင်ကျွန်တော်ချပြထားရတယ်နည်းသေးခင်ဗ
ျစီပင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်ခိုင်ကတော့ပြည်သူလူထုကိုယ်တိုင်စိတ်ဝင်စားလာစေဖို့အတွက်ရွေးကောက်ပွဲဥပဒေပြင်ဆင်ရမှာဖြစ်တယ်လို့သုံးသပ်လိုက်ပါတယ
်ဟိုဥပဒေပြင်မလားဟုတ်လားလေဒါကနိုင်ငံတော်အဆင့်နဲ့ဖြစ်သွားတယ်မဲမပေးမနေရဥပဒေပြင်မလားဒါဆိုရင်တော့မဖြစ်မနေအကုန်လုံးမဲပြီးလာရတယ်เนาะတခြားနိုင်ငံတွေလိုလေတိတ်ချက်ဟုတ်လားဒါကဟိုတော်တော်လေးအရေးကြီးတဲ့ကိစ္စတွေမှာပါလို့ဒါကျွန်တော်ခက်သွင်းပြီးတော့ပြောကြရင်ဖြစ်ပါတယ်နောက်တစ်ခုကလူတွေစိတ်ဝင်စားအောင်ဆိုတာဟုတ်လားမင်းစိတ်ဝင်စားမယ်မင်းစိတ်ဝင်စားမယ်လို့ပြောလို့လူလို့မရဘူးလေဒါကသူကလူပိုင်ခွင့်ကို तू ကမဲပေးခြင်းလည်းပေးလို့ရတယ်မပေးခြင်းလည်းမပေးလို့မရဘူးဆိုတော့မပေးနဲ့မပေးခြင်းလည်းနေလို့ရတယ်ဆိုတော့ကဟာလာဟို तू ကဟိုမစားရင်စားကွာမစားရင်နေကွာဆိုတဲ့သဘောမျိုးအဲ့တော့မစားခြင်းလည်းမစားဘူးပေါ့
မတ်လ30ရက်နေ့ကြာရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမဲ့ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုန်းနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရမြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်ရန်ကုန်မြို့ကမာရွတ်မြို့နယ်အတွင်းမှာနေထိုင်တဲ့ဒေါက်တာဆန်လာကျော်ကတော့စီပင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူတို့ရဲ့အမြင်ကိုအခုလိုပြောပါရစေ
။လူတွေကအရင်လေးရန်ကုန်မှာစီပင်ရွေးကောက်ပွဲတွေပါလုပ်ပြီးပြီ။သိပ်ဘာမှထူးခြားမှုသိပ်မရှိတော့လေ။စီပင်ကိုလူတွေဟာနင်းနေငါတို့ရွေးကောက်လိုက်လေအဲ့ဒီလူတွေကအလကားပဲ။သိပ်ပြီးတော့ထိထိရောက်ရောက်မလုပ်ကြပါဘူးဆိုတော့အမြင်လေရှိနေကြလို့ထင်ပါတယ်။
ရွေးကောက်ခံရတဲ့မြို့တော်စီပင်ကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကြံရှိရဲ့တက်တန်းနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအသစ်အရာထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးထက်ကတဦးကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲပေးရွေးချယ်ကြရမှာဖြစ်ပါတယ်။လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ့်စီပင်ကော်မတီဝင်အသစ်တွေအနေနဲ့နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်ပြည်သူ့အတွက်စီပင်ဖြစ်လာအောင်ဘလောက်ဆွဲဆောင်နိုင်ကြပါမလဲရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ